ဖကတ်မြို့နယ်ဆိုင်းတောင်ရွာအနီးကကြောက်စိမ့်လက်ွက်မှာမြေပြိုကျတဲ့အတွက်အနည်းဆုံးလူ73ယောက်သေဆုံးခဲ့ပါတယ်။အခုလိုမြေပြိုမှုမဖြစ်ခင်3ရက်လောက်ကပဲအစိုးရတည်ရဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဖကတ်ဒေသကိုတွားရောက်ခဲ့ပါသေးတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့ဖကန်ဒေတာမြေပြမှုဟာကြာသာရေးနှစ်ညပိုင်းမှာဖြစ်ပွားခဲ့ပြီးမြေပြည်သေဆုံးသူတွေရဲ့ရုပ်လောင်းတွေကိုတော့ဒီကနေ့မနေ့မှမှရှာဖွေတူးဖော်နိုင်ခဲ့တာဖြစ်ပါတယ်။လက်ရှိဖကန်မြို့နယ်အတွင်းမြေပြရာကြောင့်ထိခိုက်သေဆုံးတဲ့အခြေအနေကိုမြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဖြစ်တာကတော့မနေ့ကညပေါ့9:15လောက်ပေါ့နော်။အဲ9:15လောက်မှာသူတို့မြေသားတို့တို့ညလူကြီးရှာတဲ့ခါကျအလောင်းနေနဲ့လုံးဝဟိုအလောင်းတွေမတွေ့ရဘူးမြေသားတွေပြုတ်တယ်ဒီမနေ့ကျမှကျွန်တော်တို့ကအခဏတွေကကျွန်တော်တို့ဒီကတာဝန်ရှိသူပုံကိုယ်တွေနဲ့အကုန်လုံးဘက်ဖိုးလေးစီးနဲ့ရှာတာပေါ့နော်။ရှာတော့ခါကျကျွန်တော်တို့ဆယ်အလုံး73လောက်တွေ့တာပေါ့နော်။73လောက်တွေ့ပြီမှာအခုစေဆောင်စေအောင်ရောမှာအခုကျွန်တော်ဆောင်ရနေတယ်ခင်ဗျာ။အခုတိမှုတကင်းဖုံးဝါညာဆောင်ရနေပါတယ်ခင်ဗျာ
။ဖကန်တေတာကအလွတ်တည်တောက်ကိုဇော်မိုးထက်ကတော့ဒီတကြိမ်မြေပြူတာဟာအရင်တခါတွေလိုစွန့်ပစ်မြေစာပုံပြိုကျတာမဟုတ်ဘူးလို့ပြောပါတယ်
။အဲအခုဟာကကိုမီလုတ်ွက်တီထဲမှာပေါ့နော်။သူတို့လုပ်ငန်းအေရိယာနဲ့နည်းနည်းလွတ်ကင်းတဲ့နေရာတွေမှာဒီပိုင်းတနိုင်ပြီးဝင်ပြုထားရပေါ့နော်အဲ့လိုပြုမိကြရဲ့နဲ့မှာသူတို့နောက်မှာရှိတဲ့ပေ300လောက်ရှိတဲ့ဒီကြောက်ကမ်းပါပေါ့နော်ပြူကြတာပေါ့နော်ပြူကြတဲ့နေရာမှာနှစ်ခါပြူကြတယ်ပထမတစ်ခါပြူကြလိုက်တဲ့အချိန်မှာအဲလူနည်းနည်းပါးပါးပြီးသွားတဲ့အခါကျတော့ဘေးနားမှာရှိတဲ့ဒီကျင်းပြူနေတဲ့လူတွေကနေမှာလာပြီးတော့ခေါ်ကြဆွဲကြပေါ့နော်ဆွဲကြတာပေါ့နော်အဲ့လိုမျိုးလုံနေတဲ့အချိန်မှာဒုတိယအချိန်ထပ်ပြူလိုက်တဲ့အချိန်မှာနည်းနည်းမြေပြည့်တယ်လူများသွားတာပေါ့နော်အခုကမြေသာပြူတာမဟုတ်ဘူးအဲကျင်းကမ်းပါပြူတဲ့အတွေ့ဟိုမြေသာကလည်းအရင်မများပါဘူးမများတဲ့ခါကျတော့ပေါ်တာလဲခဏနဲ့ပြီးသွားတယ်ပေါ့နော
်တစ်ဆုံးသူစုစုပေါင်း14ယောက်ရှိတယ်လို့လည်းကိုဇော်မိုးထက်ကပြောပါတယ
်ညကတော့ညတွင်ချင်း3ယောက်အပြည့်ထံတန်ရရတဲ့ခါကျတော့ကျတို့ဖကတ်ဒီပေါ့နော်ဆေးုံဘက်ကတည်သွားတယ်ဖကတ်ဆေးုံကမတက်တာတဲ့ခါကျတော့မြစ်ကြီးနားကိုသွားဖို့လုပ်တဲ့ချိန်မှာလမ်းမှာတယောက်တည်သွားတယ်ပေါ့နော်ဒီမနေ့ကျမှဒီပေါ့နော်ဒီမာယာကအပါဝင်ကြီးမိတာချက်ချီဒီပေါ့နော်အဲ့ဒါလာပြီးတော့ပေါ်ကြရင်းနဲ့မှာအလောင်း73လောင်းတွေ့ရတယ်ပေါ့ဒီကိနာစီဝင်သွားနေလမ်းမှာတူတဲ့တယောက်ရဲ့လက်ရှိဒီမနေ့မှာတူဖို့တွေ့ရှိတဲ့73လောင်းရဲ့14လောင်းကြတာပေါ့နော
်ဖကန်ဒေတာမှာစေရန်ရားကြီးတွေနဲ့ကြောက်စင်းတူပေါ်တာတွေစောင်ရွက်ခဲ့တဲ့နောက်စွန့်ပစ်မြေစာပုံပြိုကျတာစွန့်ပစ်မြေစာတင်ကားတွေနဲ့မတော်တဆဂျင်တိုက်မှုဖြစ်တာကြောင့်လူတွေထိခိုက်သေဆုံးတာအပြင်စွန့်ပစ်မြေစာကြောင့်ဥရုချောင်းတိမ်ကောလာပြီးနှစ်စဉ်မိုးရာသီမှာရေလွှမ်းမိုးတာတွေမကြာခဏဖြစ်ပွားခဲ့ပါတယ်ဒီလိုလူတွေသေဆုံးတာနဲ့သဘာဝပတ်ဝန်းကျင်ထိခိုက်တာကြောင့်ဒေတာကန်တွေကစန္ဒပြတာတွေရှိခဲ့ပေမဲ့အခုအချိန်ထိတော့အေးအေးဆောင်ရွက်နိုင်တာမရှိသေးပါဘူးဒီလာဇန်ပိုင်းကတော့တယံဇာတနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကဖကန့်ဒေတာကို3ရက်ကြာလာရောက်ခဲ့ပြီးကြောက်စိမ့်တူဖို့မှုအခြေအနေတွေကိုလေ့လာစုံစမ်းခဲ့ပါတယ်။လောလောဆယ်မှာတော့ကြောက်စိမ့်အလွန်ကျုံတူဖို့ရတဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှကြောင်းမြတ်ဥပဒေကိုပြန်လည်ပြင်ဆင်ပြီးနီးဥပဒေထွက်လာမှသာတိတိကျကျအေးအေးဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။